က်ခတ်တဗေဒဆိုင်ရာအယူပဗေဒပညာရပ်မှာထူးခြားတဲ့အောင်မြင်မှုဖြစ်တဲ့ကမ္ဘာကနေအလင်းနှစ်တန်ပေါင်း50လောက်ကွာမှရှိတဲ့ black hole လို့ခေါ်တဲ့တွင်းနယ်ကြီးရဲ့ဓာတ်ပုံကိုပထမဆုံးပြနိုင်ပြီဖြစ်ပါတယ်။အများစိတ်ဝင်စားနေတဲ့တွင်းနယ်ကြီးဆိုတာဘာပါလဲ။ American အာကာသစူးစမ်းရေးဌာနကသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါမယ်။ဒေသနာပညာရှင်ပေါင်း200ကျော်ပါဝင်တဲ့ Event Horizon Telescope စီမံကိန်းကနေ2012ကစပြီး Black Hole ကိုတိုက်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ2019 April လမှာတော့ Washington, Brussels, San Diego, Shanghai, Taipei နဲ့ Tokyo မြို့တွေမှာသတင်းစာရှင်းလင်းပွဲတွေလုပ်ပြီးအရင်ကမှန်းဆကြည့်ခဲ့တဲ့ Black Hole ကိုမျက်ဝါးထင်ထင်ပြသခဲ့ကြတာဖြစ်ပါတယ
်ယူပဂရီမျက်လုံးနဲ့အဝေးကြီးမှန်ပြောင်းတဲ့ဒီလဝေးတဲ့နေရာမှာရှိတဲ့ Twin Net ကြီးကိုလန့်ကြည့်လို့လည်းမရပါဘူးအလင်းနှစ်တန်ပေါင်း45တန်းအဝေးတဲ့နေရာမှာဓာတ်ပုံရိုက်လို့မရလို့အဝေးကြီးမှန်ပြောင်းတစ်ခုတည်းနဲ့လည်းရိုက်လို့မရပါဘူးအကယ်၍သာရေဒီယိုတယ်လီစကုပ်နဲ့ရိုက်မယ်ဆိုလို့ရှိရင်ကဘာလောက်ကြီးတဲ့ရေဒီယိုတယ်လီစကုပ်ကြီးကိုစင်ပြီးတော့ရိုက်မှရမှာဖြစ်ပါတယ်အဲ့တော့သိပ္ပံပညာရှင်တွေက guide 100 200လောက်ရှိတဲ့ရေဒီယိုတယ်လီစကုပ်တွေကိုကဘာအနှံ့ရှစ်နေရာနေပလန်ပြီးတော့အချိန်ကြိုက်ပြီးပြိုင်တူရိုက်ကြပါတယ်အဝေးကြီးမှန်ပြောင်းနဲ့တိုင်းပြီးတော့ပုံပေါင်းများစွာကိုအချိန်ကြိုက်စီစစ်ပြီးတော့ဒီပုံတွေထောင်းနဲ့တောင်းနဲ့ချီတဲ့ဟာကိုအကုန်လုံးတန့်အောင်လုပ်လိုက်ပြီးတော့မှဒီ twin နဲ့ black hole နဲ့ဓာတ်ပုံကိုထုတ်လိုက်ပါတယ်
အခုပုံထုတ်နိုင်ခဲ့တဲ့ black hole ဟာဘယ်နေရာမှာရှိပါသလဲ
အလင်းနှစ်ပေါင်း45တန်းလောက်မှာရှိတယ်အလင်းရောင်ရဲ့နှုတ်နဲ့ကသွားလို့ရှိရင်အဲ့ဒီကိုရောက်ဖို့အတွက်နှစ်တန်းပေါင်း45တန်းကြာမှာပါဘလောက်ဝေးလဲဆိုလို့ရှိရင်ကျွန်တော်တို့နေစက်ကြဝလာထဲမှာမဟုတ်ပါဘူးကျွန်တော်တို့နေစက်ကြဝလာရှိတဲ့ငကုတ်ကွေးတန်းကို milky way လို့ခေါ်ပါတယ်ကျွန်တော်တို့လိုငကုတ်ကွေးတန်းပေါင်းတန်းထောင်ပေါင်းများစွာရှိပါတယ်ဒီဆက်ကြဝလာထဲမှာဒီအနန္တဆက်ကြဝလာပေါ့နော်အဲ့ဒီဆက်ကြဝလာထဲမှာရှိတဲ့ငကုတ်ကွေးတန်းနောက်တစ်ခု Virgo A ဒါမှမဟုတ်လို့ရှိရင် M68 M87 လို့ခေါ်ပါတယ်အဲ့ဒီငကုတ်ကွေးတန်းအလဲတဲ့တဲ့မှာမှဒီမုတ်လက်ောက်အကွင်းလို Twin Net ကြီးကိုဓာတ်ပုံရိုက်ယူလိုက်တာဖြစ်ပါတယ် M87 ဆိုတာ Marcier 68 Marcier ဆိုတာ Charles Marcier လို့ခေါ်တဲ့နက္ခတ္တပေရပညာရှင်တယောက်က18ရာစုနှစ်ကတွေ့ခဲ့တာပါတွင်းနယ်ကြီးကိုတွေ့တဲ့ငကငွေတန်းမာစီ68ပါ Virgo A လို့လည်းခေါ်ပါတယ်
။ဘာကြောင့် M87 ငကငွေတန်းတဲ့က Black Hole ကိုဓာတ်ပုံရိုက်ဖို့စ조사ကြတာပါလဲ
။ကျွန်တော်တို့ငကငွေတန်း Milky Way ထဲမှာလည်းဒီလို Black Hole တွေထောင်ပေါင်းများစွာရှိပါတယ်။ဒါပေမဲ့အဲ့ဒီငကငွေတန်းမှာရှိတဲ့ Black Hole ကသူ့ရဲ့ရောင်ကြီးကတောက်ပလွန် RGB သူကနေထွက်တဲ့ Radio Line ကအပြင်းဆုံးအများဆုံးဖြစ်တဲ့အတွက်ဒီကမ္ဘာပေါ်မှာရှိတဲ့ရေဒီယိုတယ်လီစကုပ်တွေနဲ့တိုင်းယူလို့ရတဲ့အတွက်အကုန်လုံးကအဲ့ဒီနေရာကိုချိန်ပြီးတိုင်းကြတာဖြစ်ပါတယ် M87 နဲ့ငွေတန်းဒီ Galaxy ရဲ့အလဲမှာရှိတဲ့ Twin Net ဟာနေတဲ့အစတန်ပေါင်း 9,000 လောက်ကြီးပါတယ
်အများစိတ်ဝင်စားနေတဲ့ Black Hole ဆိုတာဘာပါလဲ
အလွန်တရာမှတိတ်တီးတဲ့နေရာတနေရာလို့သတ်မှတ်လို့ရပါတယ် Twin Net ကြီးရဲ့တိတ်တီးစဘယ်လောက်များလဲဆိုလို့ရှိရင်ဘယ်အရာဝတ္ထုပဲဖြစ်ဖြစ်သူ့ပတ်ဝန်းကျင်ကိုဖြတ်သွားလို့ရှိရင်သူကတခါတည်းအ Twin Net ကိုဆုပ်သွင်းလိုက်လိုက်အောင်ကိုသူကတိတ်တီးစများပါတယ် Gravitational Pull ပေါ့နော်ဆွဲအားအရန်များပါတယ်ပစ္စည်းဝတ္ထုတောင်မပြောနဲ့အလင်းရောင်တောင်မှသူ့ရှေ့ဖြတ်သွားလို့ရှိရင်အလင်းရောင်ပါဆုပ်ခံလိုက်ရပါတယ်အဲ့လောက်ထိကိုတိတ်တီးစများတဲ့နေရာကို Black Hole လို့ခေါ်ပါတယ်ယူပါသေးတာအရာမျက်နှာပြင်တစ်ခုရှိတယ်လို့မှန်းလိုက်လို့ရှိရင်အရန်ကိုတိတ်တီးတဲ့နေရာကြလို့ရှိရင်ဒီမျက်နှာပြင်ကအပြန့်မနေဘဲနဲ့အဲ့ဒီနေရာမှာသွားချိန်နေတယ်အဲ့လိုချိန်နေတဲ့နေရာကဘာနဲ့သွားပြီးစဉ်းစားလို့ရလဲဆိုလို့ရှိရင်ရောက်ပါဗျာပါပါပေါ့နော်အဲ့ဒီအပြန့်ကြီးကိုအလဲမှာဂေါ်လီလုံးတစ်လုံးလို့ဟာမျိုးလေးတဲ့ဟာကိုထည့်လိုက်လို့ရှိရင်သွားချိန်သွားတယ်ပေါ့နော်အဲ့ဒါကို space time warp ဖြစ်တယ်လို့ခေါ်ပါတယ်အဲ့ဂေါ်လီလုံးကပုံပြီးတိတ်တီးတဲ့မှန်ဆိုလို့ရှိရင်ပို့ပြီးခြိုင်မယ်။နောက်ဘလို့ဖြစ်သွားမလဲဆိုလို့ရှိရင်နေတွေအရန်ကိုတိတ်တီးပြီးတော့နေရဲ့တက်တန်းကုန်သွားတဲ့အခါကြလို့ရှိရင်တိတ်တီးစာအရန်များသွားတဲ့အတွက်အဲ့ဒါကို singularity လို့ခေါ်ပါတယ်။အဲ့ကြလို့ရှိရင်သူကကတော့ကြီးလို့ဖြစ်သွားတယ်။ Twin Net ကြီးဆိုပြီးဥပမာတင်စားပြီးပြောလိုက်တာပါ။အရာဝတ္ထုတွေသူ့ဘေးနားမှာရှိလို့ရှိရင်ဒီ Twin Net ကိုအကုန်လုံးကျသွားပါတယ်။အလင်းရောင်တောင်လွတ်မသွားနိုင်လောက်အောင်သူ့မှာ stress wear အရန်များသွားတယ်အဲ့ဒီကနေအလင်းရောင်တော့မမြင်ရလို့ရှိရင်ရေဒီယိုလှိုင်းကလည်းမြင်ရမှာမဟုတ်ဘူးပေါ့နော်အမှန်ဆိုလို့ရှိရင်ကျွန်တော်တို့မြင်ရတဲ့ဟာဒီ Twin Net ကြီးရဲ့ပတ်ဝန်းကျင်မှာရှိတဲ့ဓာတ်ငွေတွေအမုံတွေကုန်လုံးကို Twin Net ကြီးကအတင်းဆွဲယူလိုက်တဲ့အချိန်မှာသူကပူလွန်အားကြီးတဲ့အတွက်အနီးနားမှာရှိတဲ့အမုံတွေအဆိုင်ခဲတွေဓာတ်ငွေတွေကမြင်မားလာတဲ့အပူချိန်ကိုရောက်သွားကြတယ်အ
ဲ့ဒီကနေပြီးတော့မှရေဒီယိုလိုင်းနေထုတ်ပေးလိုက်တာထုတ်လိုက်တဲ့ရေဒီယိုလိုင်းကိုခုနအဝေးကြီးမှန်ပြောင်းနေတိုင်းလိုက်တဲ့အခါအမှန်ဆိုလို့ရှိရင်ရေဒီယိုလိုင်းကကျွန်တော်တို့မျက်လုံးနဲ့မမြင်ရပါဘူးဒါပေမဲ့မြင်ရအောင်တိတ်ပံပညာရှင်တွေကတိတ်တောက်ပါနေတဲ့ရေဒီယိုလိုင်းကိုအဝါရောင်တိတ်မတောက်ပါတဲ့အဆိုအနီရောင်ဆိုပြီးတော့သူကပုံဖော်ယူလိုက်တဲ့အခါကျတော့အလဲမှာဘာအယောင်မှမရှိတဲ့ဟာတော့တွင်းနေပေါ့နော်အတူပေးနားမှာပပလည်းမှာဒီအဝါရောင်အနီရောင်နဲ့အကွင်းကြီးဖြစ်နေတဲ့ဟာကိုပုံဖော်ယူလိုက်တဲ့အတွက်ကျွန်တော်တို့ဒါကို black hole အနေနဲ့တွေ့ရတာပါ
နေတစင်းရဲ့တက်တန်းကုန်သွားတဲ့အခါ supernova ပောက်ကွဲမှုကြီးဖြစ်ပြီးဒီပောက်ကွဲမှုကနေ black hole ဖြစ်လာတာပါဒီလိုဖြစ်လာမယ်ဆိုတာကိုကြိုတင် Hawking ထုတ်ခဲ့သူက Einstein ဖြစ်ပါတယ်
ဒီ twin net ကို Hawking ထုတ်တဲ့သူက1915ခုနှစ်မှာ black hole ရှိမယ်ဆိုပြီးတော့ general theory of relativity ပေါ့နော်နိုင်ရ theory ကို Hawking ထုတ်ခဲ့တယ် Albert Einstein ဖြစ်ပါတယ်ဒီ Einstein ဟောခဲ့တဲ့ဒီလိုနေရာမျိုးတွေရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပထမအဦးဆုံးအချိန်ကိုတွေ့မျက်မြင်တွေ့ရခြင်းဖြစ်ပါတယ် black hole ရှိမယ်ဒီ twin net ကြီးရှိမယ်ဆိုတာကိုအဲ့ဒီတုန်းကတော့ तू ကမဖော်ပြခဲ့ပါဘူး theory အရသာ तू ကတွက်ပြခဲ့တာပါ1962ခုနှစ်မှာနက္ခတ္တပညာရှင်ဂျွန်ဝီလာဒီ black hole ရှိမယ်ဆိုတာကို Hawking ထုတ်ခဲ့ပြီး1980ခုနှစ်မှာတွေ့ခဲ့တာပါ
ဒီ black hole ဟာမပြောက်ပြက်တော့ပဲတည်မြဲနေပါသလား
ဒီ twin net ကြီးတဲ့ကိုထွက်သွားတဲ့ပစ္စည်းမှန်သမျှ drug မှန်သမျှအကုန်လုံးအစုပ်ခံလိုက်ရပြီးဒီ twin net ကြီးရောတဘာဝအလျောက်မြဲနေမှာလားဆိုလို့ရင်သူလည်းမတည်မြဲပါဘူးအဲ့မတည်မြဲတဲ့ဟာကို Stephen Hawking ဆိုတဲ့ယူပါပေတာပညာရှင်က Hawking ထုတ်လိုက်တာပါ black hole with radiation ပေါ့နော်ဒီ twin net ကြီးကနေပြီး x-ray ရောင်ကြီးတွေပြန်ထွက်လာတယ် radiation တွေပြန်ထွက်လာတယ်ပြန်ထွက်လာတဲ့အခါကျတော့ twin net ကြီးကပြတ်သွားပါတယ်ရှိတော့ပါ Stephen Hawking ကနောက်ရေးစရာတစ်ခုအနေနဲ့ပါပြောလဲဆိုတဲ့အခါကျမင်းအကယ်၍မြတ်အဆုတ်ခံလိုက်ရလို့ရှိလို့ရှင်တော့ပြန်တော့ထွက်လာမယ်ဒါပေမဲ့ပဂရိလူအနေနဲ့တော့ပြန်ထွက်လာမှာမဟုတ်အကယ်၍ပြန်မထွက်လာဘူးဆိုလို့ရှိရင်တော့ twin net ကြီးရဲ့ဟိုဘက်မှာနောက်ဆက်ကြဝလာတစ်ခုတွေကိုရောက်သွားမယ်လို့သူက Hawking ထုတ်ခဲ့ပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖက်တွေသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။